ုတ်ကဲ့ပါဝုဒ္ဓဒေါက်တာကမာချောခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအာဟာရရှိတဲ့အစာရရှိရေးနဲ့စားသုံးပုံပြဿနာတချို့နောက်ဘလို့စားသင့်တာကိုပြောခဲ့ရမှာထမင်းပြူစားတာများတာနဲ့ဆန်လုံးညိုစားသင့်တာကိုအရင်ပြောခဲ့ပြီးမှအခုတစ်ခေါက်တော့ဆက်မရေးမြန်မာနိုင်ငံအတွက်သင့်တော်မဲ့မနှက်စာမုန်းတဲ့ဟင်းရအတွက်အာဟာရဖြစ်နိုင်တာတွေကိုဆက်ပြောမှာမို့မနှက်စာအတွက်ကနေစပြီးတော့ရှင်းပြပေးပါလားဆက်မရေ
းကောင်းညင်းဒီကောင်းကြီးနဲ့လှုပ်ထားတယ်ကောင်းကြီးငချိတ်ကောင်းကြီးအဖြူနဲ့လှုပ်တဲ့ကောင်းကြီးခြေတော့ကောင်းကြီးနဲ့ငပြိုးသည့်အလယ်မှာထည့်ပြီးထုတ်ထားတဲ့ကောင်းကြီးထုတ်အဲကောင်းကြီးထုတ်ကိုမှငပြိုးရွက်နဲ့ပတ်ပြီးထုတ်တာလားထန်းပူရွက်နဲ့ထုတ်တာလားအဲပြီးလို့ရှိရင်ဝဘိုးရွက်နဲ့ထုတ်တာလားအဲနောက်ပြီးရင်ကြံရွက်နဲ့ထုတ်တာလားအိုးစုံးနေတာပဲအရန်စားလို့ကောင်းတယ်ကျမကြီးနဲ့ညီညွတ်တဲ့သဘာဝအစားအစာတွေဘာမှဓာတုကင်းလို့ဘာမှစိတ်ယုံထုတ်တာလည်းမဟုတ်အကြောင်းကောင်းကြီးကိုငပြိုးသည့်နဲ့ထည့်ထုတ်တာပြီးရင်အုံးကြီးလေးကိုချစ်ပြီးတော့လက်လက်အုံးကြီးလေးချစ်ပြီးအပေါ်ကစားတာအဲ့တော့ကောင်းကြီးပေါင်းစားတာပြင်းနေဆိုရင်ပြောတာပါအဲ့တော့ကောင်းကြီးထုတ်ပြီးငပြိုးသည့်နဲ့ထုတ်ငပြိုးသည့်ရဲ့အာဟာရကောင်းကြီးရဲ့အာဟာရဆိုဘာမှတကြားလည်းထည့်စရာမလိုနှုတ်စီလည်းမလိုထောပတ်လည်းမလိုပြုတ်လဲကြောစရာမလို့အဲ့တော့ပြီးရင်ဒီမုတ်ဖတ်ထုတ်ပေါ့နောက်တနေ့ကမုတ်ဖတ်ထုတ်ကလည်းထုံနီးတူစားပဲကောင်းကြီးလေးကိုကြိတ်မယ်ဆံကိုကြိတ်မယ်အဲရလာတဲ့မုတ်နှစ်ကလေးနဲ့အဲခုနတေချာငပြောဘက်ကလေးနဲ့ထုတ်မယ်အုံးကြီးလေးတွေစိတ်ပြီးတော့တင်မယ်အုံးကြီးလေးတွေချစ်ပြီးတော့တင်မယ်ဆိုတော့တဘာဝကြီးအတိုင်းအင်မတန်အဟာရပြည့်တဲ့ဒီလိုလှုပ်ရှားလို့ရတယ
်ဟုတ်ကဲ့ဆရာမအခုလိုဒီကောင်းကြီးစားရမှာသတိပြုဆရာရောအကြံပြုခြင်းတွေလားဆရာမ
အင်းငါချိတ်စားရင်တော့အများကြီးစားရင်တော့ဝင်းချုပ်တာပေါ့အဲ့တော့အများကြီးတော့မစားနဲ့ပေါ့တစ်ခါစားရင်လက်ကြီးကြီးတစ်ဆုပ်စားလောက်ပေါ့အဲ့တော့100ဂရမ်လောက်ကတော့စားလို့ရပါတယ်အဲ့တော့တနည်းကိုကိုကကောင်းကျင်းပေါင်းကကျမဆိုရင်200ဘို့ဝယ်စားတာတက်ဆန200နဲ့ကောင်းကျင်းပေါင်းဝယ်စားလို့ရသေးတယ်အဲ့ဒီမှာအုံးကြီးလည်းချစ်ပေးတယ်နှံတောင်ကြီးလည်းဖြူပေးတယ်ပဲစီလေးတောင်ပါလိုက်သေးတယ်ပဲစီလေးတွေနဲ့ထုတ်ထားတာအဲ့တော့ဟိုပတ်စံကြီးအခုဘာမှတန်ဖိုးမရှိတော့တဲ့မြန်မာငွေနဲ့အခက်အခဲတွေကြုံနေကြတဲ့အချိန်မှာဟိုနန်းကြီးတုတ်တို့ကျန်တဲ့ဟာတွေစားရင်တော့လေထောင်ကနန်းပေးရမှာပေါ့ဒါပေမဲ့ကောင်းကျင်းပေါင်းတပွဲမုတ်ဆိုင်ပေါင်းလည်း200ပဲပေးရတယ်ပဲလည်းပါတယ်အုံးကြီးလည်းပါတယ်ခုနကောင်းကျင်းတုတ်ဆိုလို့ရှိရင်တစ်ထုပ်မှ150နဲ့တောင်ရတယ်အဲ့တော့မပြောသေးလည်းပါတယ်အဲ့150ဘုကောင်းကျင်းတုတ်ကို3ခါလောက်ခွဲစားရတယ်မစားနိုင်လို့အဲ့တော့ကျမတို့ရဲ့ရွာတွေဒါတွေကမြို့မှာလည်းဝယ်လို့ရတယ်ရန်ကုန်မြို့မှာလည်းကျမအကုန်တွေ့ခဲ့တယ်အဲ့တော့စားလို့ရရဲ့သားနဲ့လူတွေကောဘယ်ကို favor ဖြစ်လဲဆိုဘယ်ကိုဦးစားပေးလဲဆိုစီနဲ့ကြော်ထားတဲ့ဟာတွေကိုပဲဦးစားပေးတာ
ဟုတ်ကဲ့ဆရာမနောက်ရောဒီမနက်စာအတွက်ထပ်ပြီးတော့အကြံပြုချင်တာရှိသေးလားဆရာမ
နမူနာတစ်ခုအနေနဲ့ပြောမယ်ဆိုရင်တကယ်ကိုလျှက်စီမီးမရှိတဲ့ရွာတွေနော်ကျမတို့ဒီမှာပလောပီနံတွေရှိတယ်လူတွေကပြောကြတာပလောပီနံဆိုအစိတ်ဖြစ်တယ်ဆိုတော့ပလောပီနံကအစိတ်ဖြစ်တာမဟုတ်ပါဘူးအခွန်ဒါမစားနဲ့အခွန်အသေးချာခွာရေးစင်အောင်စီအကျန်းတဲ့ဟာကခုနလူချစ်ကလေးနဲ့ချစ်ပြီးတော့စီတမင်းပဲထိုးစားမလားကောင်းချင်းစီတမင်းလေးလိုပဲအိုကင်းလေးဖုတ်စားမလားရွှေတမင်းလေးလိုပဲဟိုဘေကရီလိုလှုပ်စားမလားပြီးရင်အဲ့ဒီပလောပီနံလေးလိုပဲတုံတုံတုံပြီးတော့သီးဆုံးရင်းချက်တဲ့ထဲမှာထက်ချက်အဲ့တော့အာလူကဈေးကြီးတယ်အောက်ပြီးအောက်ရအောင်မအာလူမစားရင်အာလူစားစရာမလိုဘူးလေအဲ့ဒီပလောပီနံကအဲ့ဒါလေးတွေအတုံးလေးတွေတုံးပြီးတော့တီးဆုံဟင်းထဲမှာချက်တာကောင်းပါကောင်းအင်မတန်မှအာဟာရကြီးအဲ့တော့ဟင်းကလည်းအနှစ်ကလေးကတွဲတွဲလေးဖြစ်သွားတယ်ဘာမှလည်းဓာတုပစ္စည်းထည့်စရာမလိုခရမ်းတီးကလည်းပတ်ဝန်းကျင်မှာစိုက်တယ်ယုံတီးတီးကလည်းပတ်ဝန်းကျင်မှာစိုက်